မဟာတန်တိဒုက္ခကြောင့်တိုက်ကိစ္စနဲ့ပတ်သက်ပြီးတော့ဒီသာသနာရေးဌာနနဲ့တန်ခါမဟာနာယကအဖွဲ့ရဲ့ဆောင်ရွက်ချက်တွေအားဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုဆန့်ကျင်နေတယ်။ဒါကြောင့်နိုင်ငံတော်သမ္မတအနေနဲ့ပေါ့လေတရားမျက်မျက်တတဖြစ်အောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပြည်နယ်ဆရာတော်ကြီးကမြစ်တာရက်ခန္ဓာတွေ့ရပါတယ်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကြီးရဲ့သဘောထားကိုသိပြရစေရှင်
။ပထမအချက်ကတော့ဗျာကျွန်တော်နိုင်ငံမှာဟိုတုန်းကကိုကဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ကျောင်းပိုင်ဆိုင်မှုကိစ္စတွေကျောင်းထိုင်တဲ့ကိစ္စတွေအားလုံးဟာတန်ခါဖွဲ့စည်းရဲ့အမြင့်ဆုံးဖွဲ့စည်းပြီးတဲ့တန်ခါမဟာနာကရဲ့အဆုံးဖြတ်ကအတီးပါပဲ။ဟောဒါမှမဟုတ်ကျွန်တော်တို့အစိုးရဖွဲ့အနေနဲ့တော့ဘ ᱹ ဒူးပိုင်နဲ့ဘ ᱹ ဒူးကျောင်းထိုင်မှာလို့ကျွန်တော်တို့ဝင်ပြီးတော့မှပြောပြလို့မရပါဘူး။ဒုတိယချက်ကတော့ဒီမဟာတန်တိဒုက္ခကျောင်းနဲ့ပတ်သက်ပြီးတော့မှစပြီးတော့မှဒီလိုကျောင်းပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ကိစ္စတွေပေါ်ထွက်လာတဲ့ချိန်လေးကသမရာကြီးအနေနဲ့ကတခါတဦးအနေနဲ့တန်ခါမဟာနာကဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုအေးအေးချမ်းချမ်းတည်နေနေနဲ့အကောင့်တွေပေါ်စီခြင်းနဲ့ဆန္ဒရှိတယ်။တစ်ဖက်ကလည်းတန်ခါမဟာနာကဖွဲ့ရဲ့ဆုံးဖြတ်ချက်ဒီပုံမှာအေးအေးချမ်းချမ်းနဲ့လိုက်နာလာမျိုးဖြစ်စီခြင်းပါ။အဲလိုဖြစ်စီဖို့အတွက်ဟိုတုန်းကကိုကသာသနာရေးဝန်ကြီးဖြစ်တဲ့ပြည်တော်စုဝန်ကြီးဦးဆန်းစင်ကိုတာဝန်ပေးထားခဲ့ပြီးဖြစ်ပါတယ
်။ဟုတ်ကဲ့ရှင်။အခုဒီမဟာတန်တိဒုက္ခကြောင့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်ခါမဟာနာယကကလည်းဒါပိုင်ဆိုင်တဲ့ပိနေဆရာတော်ကြီးကလည်းပိုင်ဆိုင်မှုထောက်တာရှိပါတယ်လို့ပြောပါတယ်။ဆိုတော့သမရာကြီးရောရှင်ဒီပိုင်ဆိုင်မှုဒီမဟာတန်တိဒုက္ခကြောင့်တိုက်ပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိပါလဲရှင်
။ခုနပြောသလိုပါပဲပိုင်ဆိုင်မှုကိုကျွန်တော်တို့အဆုံးဖြတ်ပါဘူး။ကျွန်တော်တို့ကတော့တခါတူအနေနဲ့ဆရာတော်ကြီးဒီကိစ္စမှာအေးအေးချမ်းချမ်းနဲ့သံဃာမာကနာဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းဖြစ်သွားစီလိုတဲ့စံဒပဲရှိပါတယ်။သံဃာနာကဖွဲ့ကဆုံးဖြတ်တယ်ဆိုလာလေဒီတိုင်းဆုံးဖြတ်တာမဟုတ်ပါဘူး။ဒီမဟာတန်တိဒုက္ခကြောင့်တည်းမဟုတ်တနိုင်ငံလုံးမှာရှိတဲ့ကြောင်းတိုင်ဆိုင်မှုနဲ့ဒီအငင်းပွားမှုတွေဖြစ်တဲ့ခါတိုင်းမှာကျွန်တော်တို့ကဝီနီးတွေနောက်ဟိုတုန်းကရှိခဲ့တဲ့ဆုံးဖြတ်ချက်တွေဓမ္မသက်ထုံးတန်းနေနောက်တန်ခါဖွဲ့စည်းစည်းမျဉ်းနေနောက်ပိုင်ဆိုင်မှုထောက်ထားတွေဒါတွေအားလုံးနဲ့လုပ်ခဲ့တာပါအဲ့တော့ဒီကြောင့်ကြီးကိုခုခဲ့တုန်းကလည်းတန်ကြီးကအနေနဲ့လူခဲ့တယ်စောက်တဲ့ခါမှာလည်းကျွန်တော်တို့ဆရာတော်ကြီးဘက်ကတိန့်နဲ့တခါကြီးကတိန့်နဲ့ဆောင်ပါတယ်ကျန်တာတွေကိုစိုးရတော့ပြည်သူတွေရောကနေဝိုင်းဝန်းထဲဝင်ပြီးတော့စောက်ခဲ့ကြတယ်ဆိုတော့အထောက်ထားတွေဆိုသဏ္ဍာန်ရှင်နေမှုမှလည်းရှိပါတယ်ပြောချင်တာကတော့တန်ခါနာကားဖွဲ့အနေနဲ့အားလုံးနဲ့အချက်လက်တွေကိုထည့်သွင်းစမ်းသပ်ပြီးတော့မှဆုံးဖြတ်ခဲ့တဲ့လို့ပဲကျွန်တော်တို့ယုံကြည်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကလည်းဝင်ကြီးရှင်ဒီကြောင်းတိုက်ကိစ္စနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာသမရာယုံအကြံပေးပုဂ္ဂိုလ်ဦးအမ်မောင်ဆိုပြီးတော့ဟိုသူ့ရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့အတော်လေးဝေဖန်နေကြတာလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်ဝင်ကြီးတို့အနေနဲ့ဘယ်လိုများပြောနိုင်မလဲရှင်
။ပထမဆုံးကတော့ယာဒူတာဝန်နဲ့ပတ်သက်လို့ကျွန်တော်ရှင်းပြပါမယ်။ကျွန်တော်ဒီမှာလက်ရှိကသမရာယုံအကြံပေးနဲ့သမရာရဲ့အကြံပေးပုဂ္ဂိုလ်ဆိုတော့ရှိပါတယ်ဒီနှစ်ခုကအတန်းစားမတူပါဘူးသမရာယုံအကြံပေးဆိုတာကဟိုလုံးနဲ့ကိုကနိုင်ငံတော်အေးချမ်းတာရရေးနဲ့ဖွံ့ဖြိုးရေးကောင်စီယုံမှတွဲထားတဲ့အကြံပေးတွေဖြစ်ပါတယ်အဲဒီယုံကိုသမရာယုံဖြစ်ပြန်လဲဖွဲ့စည်းတဲ့အခါမှာဆရာကြီးဦးရမောင်တို့ဆရာမကြီးဒေါက်တာမတ်တင်ဝင်းတို့အပါအဝင်စုပေါင်း၅ယောက်ကဒီဘက်ကိုဆက်ပြီးတော့ပါလာပါတယ်အဲဒီမှာဆရာမကြီးဒေါက်တာမတ်တင်ဝင်းကတော့သူ့သဘောနဲ့သူဆက်ပြီးတော့တာဝန်မထမ်းဆောင်ခြင်းမဟုတ်ဆိုတော့သူကအားယူသွားတယ်အူရမောင်တို့ဘာလို့တော့နေပြည်တော်လိုက်မလာပဲနဲ့သူတို့နဲ့တက်ဆိုင်တဲ့ဝန်ကြီးဌာနရှိတဲ့သာသနာ့ဝန်ကြီးဌာနရဲ့ရန်ကုန်ရုံးခွဲမှာပဲဆက်ပြီးတော့နေပါတယ်အဲ့တော့ပြောရရင်တော့သူတို့ကကျွန်တော်တို့ office staff ပေါ့နော်ရုံးရဲ့ဝန်ထမ်းတွေပဲဖြစ်ပါတယ်အဲ့တော့သမရရဲ့အကြံပေးပုဂ္ဂိုလ်ဆိုတာကဟိုဆရာကြီးအောင်ထွန်းသက်တို့ဥက္ကုကိုလှိုင်တော့လို့သူမျိုးတွေသူတို့ကတော့ပြည်တော်စုအစိုးရဖွဲ့ဥပဒေအရသမရကြီးကိုအကြံဉာဏ်ပေးဖို့အတွက်အဲ့ဒီဥပဒေနဲ့ညီခန့်ထားတဲ့လူတွေသူတို့ကသမရကြီးရဲ့ personal advisor လို့ပြောလို့ရပါတယ်ရမ်းလို့ဦးအောင်ကပြန်ခြုံပြောရင်သူဒီသမရာယုံအကြံပေးပုဂ္ဂိုလ်ဆိုပေမဲ့သူဒီတကယ်တော့သမရာယုံမှာအစိုးရစနစ်ထဲမှာတစ်ခါမှလာရောက်စီဝေးတဲ့ပြမှာအကြံဉာဏ်တောင်းခဲ့တာကျွန်တော်ပေးခဲ့တာလည်းမရှိဘူးသူ့ကိုသူနဲ့ဆိုင်တဲ့သူ့ရင်တာဝန်ထမ်းဆောင်ခဲ့တဲ့သာသနာ့ဝင်ဝင်ဌာနမှာပဲကျွန်တော်တွေ့ထားပြီးတယ်နေ့ကတော့သူကအဲ့ဒီစီဝေးကိုတော်တက်ခြင်းဒီကျွန်တော်တို့သမရာယုံကတာဝန်ပေးတာမဟုတ်ပါဘူးသူတာဝန်ထမ်းဆောင်တဲ့သာသနာ့ဝင်ဝင်ဌာနရဲ့ဒါအကူအညီတောင်းခံချက်ရသူတွားပြီးတော့တက်တာဖြစ်ပါတယ်သာမန်ဒုတိယချက်ဖြစ်တဲ့သူ့ရဲ့ပြောဆိုဝေဖန်မှုနဲ့ပတ်သက်လို့ရှင်တော့သူ့ကိုတာဝန်ပေးတဲ့သာသနာ့ဝင်ကြီးဦးစန်းစင်းနဲ့ပဲဆိုင်ပါလိမ့်မယ
်။ဟုတ်ကဲ့ပါ။ဒီကျောင်းတိုက်ကိုကျန်းဖက်ဝင်စီနေပြီးတော့နောက်တစ်ခါတန်ခါတော့ငါးပါးကိုလည်းလူဝတ်လဲအချင်းထောင်ပို့တဲ့ကိစ္စဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အခုမြန်မာနိုင်ငံရဲ့ဘာသာသာသနာကိုထိခိုက်မှာညှို့နှွဲမှာကိုစိုးရိမ်ပူပန်မှုတွေရှိနေပါလေရှင်။ဝင်ကြီးတို့အနေနဲ့ရောဒီအပေါ်မှာဘယ်လိုများပြောနိုင်မလဲရှင်
။ဒီမေးခွန်းကိုပြန်ပြောခြင်းပထမဆုံးကျွန်တော်ထောက်ပြခြင်းတာကအများပြောတဲ့အကျန်းဖက်တယ်ဆိုတဲ့စကားကိုကျွန်တော်လက်မခံပါဘူး။အဲ့ဒီညမှာရဲတပ်ဖွဲ့ဝင်တွေဒီနှစ်ဖက်ကြားမှာပဋိပက္ခဖြစ်စေဖို့အတွက်အပြင်ကနေပဲလုံခြုံရေးယူပေးခဲ့တာရှိပါတယ်။ကျောင်းထဲကိုဝင်ရောက်သွားတာတွေဒီတန်ခါမဟာနာကဖွဲ့ကတာဝန်ပေးထားတဲ့တန်ခါတော်တွေနဲ့ သာသနာ့ရေးဝန်ကြီးဌာနကတာဝန်ရှိသူတွေပဲဝင်ရောက်ပြီးတော့မှဆရာတော်တွေကိုပြစ်ဆောင်သွားတာဖြစ်ပါတယ်။အကြမ်းဖက်တယ်လို့ပြောအောင်အဲ့ဒီဖြစ်စဉ်မှာမှတ်တမ်းချက်တော်မှာကွဲတာမရှိဘူး။ဒုတိယတစ်ခုအနေနဲ့ကတော့သူတို့ကိုအရေးယူဖို့အတွက်ပြောတာကညွှန်ကြားတာကသံဃာမဟာနာဂဖွဲ့ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့သံဃာဥရိယသံဃာမဟာနာဂဖွဲ့ညွှန်ကြားလို့ရှိရင်သာသနာ့ရေးဦးစီးဌာနကတာဝန်ခံပြီးတော့မှမှုဖွင့်ပေးရပါတယ်။အဲ့ဒါကြောင့်မလို့အဲ့ဒီတိုက်ကြချက်ကြီးကကျွန်တော်ကအမှုဖွင့်နေအမှုဖွင့်တဲ့အခါမှာသူကတရားရုံးရင်ဆိုင်နေရတယ်ပဲရှိတဲ့အတွက်ကြောင့်မလို့အရေကဟိုဒီလူဝိခကလဲထားတယ်လို့ပဲကျွန်တော်အကြံဉာဏ်နားလဲပါတယ်ဒါတွေကပြီးရင်တော့တရားရုံးမှာသူတို့ဆက်ပြီးတော့ရင်ဆိုင်မဲ့ကိစ္စတွေရှိသေးတော့လောလောဆယ်အဲ့ဒါနဲ့ပတ်သက်လို့အသေးစိတ်တော့မှတ်ချက်မပေးနိုင်သေးပါဘူး
ဟုတ်ကဲ့ပါဝင်းကြီးအခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါဗျာဟုတ်